မြန်မာရေအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထည့်ဖော်လာရေးအတွက်အင်ဒိုနီးရှားနိုင်ငံကပြည်အပီဆောက်ရွံ့နေကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူရီကအေဗီလ၅ရက်နေ့မှာပြောပါတယ်။အစ်တောင်အာဆီယံနိုင်ငံများအသင်းအာဆီယံရဲ့2024ခေတ်အဖြစ်ကြောင်းနိုင်ငံတိုင်းဝန်ကြီးမာဆူရီကဂျကာတာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားချက်ကိုဘီအန်အန်ပလပ်သတင်းမှာဖော် စည်းလုံးခိုင်မာမှုနဲ့ပူးပေါင်းဆောင်ရွက်မှုတွန်းမြင့်ရေးကိုအဓိကရည်ရွယ်ပြီးမြန်မာနဲ့တခြားနိုင်ငံများဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်တွေနဲ့ပထမဆုံးအချိန်ဖြစ်အင်ဒိုနီးရှားကတွေ့ဆုံဆွေးနွေးခဲ့ကြောင်းလည်းဝန်ကြီးမဟာဆွေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံတွင်းကလူမျိုးဘာသာနိုင်ငံရေးနောက်ခံနေမခွဲခြားပဲလူသားချင်းစာနာမှုအကူအညီတွေအာဆီယံဘက်ကပေးအပ်နိုင်ရည်အတွက်တက်ဆိုင်သူအလုံးနဲ့ဆက်သွယ်ဆွေးနွေးမှုပြန်လည်စတင်နိုင်အောင်လဲအင်ဒိုနီးရှားကဆောင်ရွက်နေကြောင်းလဲအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ပြီးအလုံးပါဝင်တဲ့တွဲဆောင်ဆွေးနွေးရေးပေါ်ပေါက်လာဖို့အင်ဒိုနီးရှားကဆက်လက်ဆောင်ရွက်မယ်အကြောင်းဝန်ကြီးမဟာဆွေကကတိပြုပါတယ်ပါဝင်ပတ်သက်သူတွေချမ်းမှာ꽌ပြချနာမှုတွေကိုဖြည့်ရှင်းနိုင်တဲ့ပေါင်းခုဖြစ်ရောယုံကြည်မှုတိစောက်နိုင်ရေးကိုပါဆက်လက်ဆောင်ရွက်မယ်လို့လည်းသူမကပြောပါတယ်။ဒါအပြင်မတ်လ13ရက်နေ့ကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကပိတ်အစည်းအဝေးမှာအင်ဒိုနီးရှားကမြန်မာရေးနဲ့ပတ်သက်ပြီးတင်ပြခဲ့ကြောင်းနဲ့အဲ့ဒီအစည်းအဝေးကိုတက်ရောက်လာတဲ့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကလည်းမြန်မာရေးမှာအာဆီယံရဲ့အရေးပါမှုအင်ဒိုနီးရှားရဲ့အာဆီယံဥက္ကဋ္ဌအခန်းကဏ္ဍနဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအခိုင်အမာထောက်ခံခဲ့ကြတယ်လို့လည်းပြောပါတယ်